မနေ့ကမြန်မာတိုင်းသတင်းစာမှာပါဝင်တဲ့ကြော်ညာကြောင့်စာပီလောကတွင်မှာရောစာဖတ်သူတွေကြားမှာပါတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်သွားကြပါတယ်။သတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနမှာလည်းမိုးမီးလောင်နေပြီလို့မဂ္ဂဇင်းအက်ဒီတာတချို့ကပြောပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစာပီစီစီအေးရုံးမှာမင်းညကတညာလုံးအစည်းအဝေးတွေကြီးနေတယ်ဆိုတော့ပြောဆိုသံတွေလည်းထွက်ပေါ်နေပါတယ်။ဒီနေ့မနေ့ပိုင်းကစာပီစီစီရုံးကိုရောက်ခဲ့တဲ့မဂ္ဂဇင်းအက်ဒီတာတူကအခုလိုပြောပြပါဗျာ။
ကျွန်တော်သိရတာအဲ့မှာညာ3နာရီညာလုံးပေါက်စီဝေးလောက်ရတယ်။ညာလုံးပေါက်စီဝေးလောက်ပြီးအခုမနေ့မှလည်းကျွန်တော်တို့သွားတော့အမစီဝေးထက်လောက်တာစာပီစီစီမှုတယ်။ကျွန်တော်တို့7နာရီခွဲမှကျွန်တော်တို့တွေ့ရတယ်။ကျွန်တော်အဲ့မြန်မာတိုင်းကလူတွေပါတွေ့တယ်။သူတို့တွေမျက်နှာမကောင်းကြဘူးဗျ။သူတို့အခုနောက်ထုံးမဲ့ဟာတော့ချမနေသေးဘူး။အောက်ပတ်ထုံးမဲ့အခုဟာတွေတောင်ချမနေသေးဘူး။အဲ့ဒါတွေတော့တွေ့ကြရတာကျွန်တော်မျက်မြင်ကိုယ်တွေ့ကြရတာဟာတော့အဲ့ဒါပဲ။သူအားလုံးတင်နေတာမြန်မာတိုင်းပိတ်ခါမှာလားဒေါက်တာတင်သူပဲဖန်ခါမှာလားမျိုးတင်နေကြအောင်ပေါ့ဗျာ။
RFA ကစာပေအတိုင်းဝိုင်းကိုဆက်ပြီးမေးကြည့်တဲ့အခါမှာမဂ္ဂဇင်းဂျာနယ်အက်ဒီတာတွေအနေနဲ့စာပေစီစီရေးနဲ့ပြဿနာမဖြစ်အောင်ကြော်ညာတွေထည့်ရမှာအထူးဂရုစိုက်ဆောင်ရွက်နေတာဖြစ်တဲ့အကြောင်းမြန်မာတိုင်းတဲ့အနေနဲ့ကန့်ဆိုးသွားတာဖြစ်တယ်လို့ပြောပြကြပါတယ်။ဒနစီဝါရေးမဂ္ဂဇင်းကဆရာကျော်ရင်လိုင်ကတော့အခုလိုပြောပါတယ်
။အက်ဒီတာတွေဘက်ကတော့အကုန်လုံးပေါင်းစုံကကြည့်မှာပါပဲ။နုပညာတော့မဟုတ်ရင်ပြင်မှုအဲ့ဒီဘက်တစ်ဘက်တည်းနဲ့မဟုတ်ပဲနဲ့လေ။အဲ့တော့ကပုံကတူတယောက်ကိုသွားပြီးတော့ဒီကြော်ညာတောင်ထိခိုက်မှမျိုးအဲ့ဒါမျိုးကိုလည်းသူတို့ကြည့်မှာပါဟိုဘက်ပေါင်းဆောင်ကတော့ editor တွေရှိပြီးတော့မှကြော်ညာကိုလက်ခံလေးရှိပါတယ်ပတ်ဆိုင်ရပြီးရောဆိုပြီးတော့သူတို့လက်ခံလေးလက်ခံထားတော့မရှိပါဘူးဗျ
ဟုတ်ကဲ့နောက်တစ်ခုကဒီလိုအဖြစ်မျိုးပေါ့လေဒီမြန်မာတိုင်းမှာဖြစ်သွားတဲ့ဖြစ်မျိုးဟာဒါအရင်တော့ကကြုံမှုပါလားခင်ဗျာ
ကျွန်တော်တော့မကြားဘူးခင်ဗျာ
စာပီစီစီကနေမလွတ်တဲ့အတွက်ကြောင့်အရေးယူခန်းတဲ့မဂ္ဂဇင်းတွေဂျာနယ်ရောရှိဘူးပါလားခင်ဗျာ
အဲကျွန်တော်တော့မကြဘူးပါဘာဖြစ်လို့လဲဆိုတော့စာပီစီစီကိုဖြတ်ပြီးမှပုံလေးပေါ်ပြရတာဆိုတော့လေဟိုမလွတ်ရင်လည်းစာပီစီစီကိုအဲလိုတင်ပြတဲ့အချိန်မှာကိုပဲမလွတ်ဘူးဆိုတဲ့ကိစ္စဖြစ်သွားမှာပါဖြတ်ပြီးမှလိုက်ပြီးအေးအေးဥတာမျိုးတော့ကျွန်တော်တော့မကြဘူးပါခင်ဗ
ျဆရာကျော်ရင်လိုင်းပြောပြသွားတာပါဒါပေမဲ့စာဖတ်ပရိသတ်ဦးကတော့ဒီလိုအဖြစ်မျိုးတွေမြန်မာပြည်မှာကြုံတွေ့ဘူးပါတယ်လို့ဆိုပါတယ
်အရင်ကလည်းဒီလိုဟာမျိုးလေးတွေဖြစ်ခဲ့ဘူးရဲ့ဗျဘရိုကတ်မှာဆိုဒီလိုဟာမျိုးလေးတွေအနောက်ကဒီလိုပြောမှမသိပဲနဲ့လီဒါတယောက်ယောက်ပဲစပီးနောက်ကနေဒီအတန်ထက်သွားတာလေးဒီလိုဖြစ်ပြတူတူဆန်းဆန်းလေးတွေပေါ့နော်ကျွန်တော်စီမှာတော့ဒီလိုခင်ညီမျိုးကဖြစ်လိဖြစ်တာရှိတယ်ပေါ့နော
်ဥပမာလေးကျွန်တော်ဒီချာလေးပြောပြပါအောင်ဘယ်လိုကောင်းဆောင်တယောက်ပြောတဲ့နောက်ကနေအတန်လေးထက်တယ်ဆို
တော့အဲလုံးဝတဲ့နှစ်ပိုင်းကျဟိုလူကြီးတယောက်ရဲ့စပီးနောက်မှာမိညီလေးအတန်လိုက်ကတော့ထက်လိမ့်တယ်မသိဘူးပေါ့နော်ဟိုအနောက်ကနေအတန်တစ်ခုပေါ့နောက်တဲ့ပုံစံလေးအတန်လေးပါသွားဘူးတယ်ဗျတနင်္ဂနွေလုံးနဲ့တတိထားမိလိုက်တယ်ဒီလိုဟာမျိုးလေးပေါ့ဟိုလူရီယာသူမီးသူပန်လေးနဲ့ပေါ့နော်ပြောချင်တာပြောခွင့်မရတဲ့အခြေအနေမှာပေါ့နော်သူမီးသူပန်နဲ့သူမြင်တယ်လို့သူလုတ်တက်တယ်လို့လေလုတ်ကြတာပဲလို့ပဲကျွန်တော်ထင်တယ်လေ
ဒီကြော်ညာလေးကိုဖတ်ချင်းအဖြစ်ပေါ့လေလူရဲ့စိတ်ထဲမှာဘယ်လိုခံစားရမယ်လို့မြင်ပါလဲခင်ဗ
ျသူကြတဲ့ဖြစ်စဉ်လေးတစ်ခုပေါ့နော်လူတွေအောင်ဆိုင်ပြီးတဲ့ case လေးတစ်ခုတော့ဖြစ်သွားတာပဲလေလူတွေစပေးဆိုင်နေဈေးတွေအကြောင်းတွေမှာတော့ပြောပြသွားမှာပဲလေဒီကိစ္စလေးကဒီလိုကိစ္စလေးတွေကိုလူလက်ရှိကလည်းတော်တော်များများစိတ်ဝင်စားကြတာ哦
ဒါကတော့စာဖတ်ပရိသတ်တူပြောပြသွားတာပါမြန်မာတိုင်းမှာပါလာတဲ့ကြော်ညာနဲ့ပတ်သက်ပြီးအခုချိန်မှာလူပြောများနေပေမဲ့မြန်မာတိုင်းကိုဝယ်ဖတ်နိုင်သူနည်းတာကြောင့်ကြော်ညာကိုမျက်မြင်ကိုတွေ့ဖတ်မိသူတော်တော်လေးနည်းနေကြောင်းလည်းသိရှိရပါတယ်ခင်ဗျာ